ကဘာမကြည့်သေးမြမပြည့်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ခြင်းဆိုတာဒီခါပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစ်စ်ဒီပဲဖြစ်ပါတယ်ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကြည့်သေးမြန်မာပြည်ကြီးတည်ရှိနေမှာဖြစ်ပါတယ်ကဘာမကြည့်မြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့အသင်းဖွဲ့တွေရှိရမယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြနေတာပဲဖြစ်ပါတယ်ပြီးခဲ့တဲ့ဘက်ကလွတ်လပ်တဲ့အသင်းဖွဲ့တွေထဲမှာဘာသာရေးအသင်းဖွဲ့တွေရောမပါဝင်ဘူးလားဆိုတဲ့ဆွေးနွေးချက်ကိုဆက်ပြီးတင်ပြသွားပါမယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြိုးပမ်းမှုကိုအစပြုရမှာတာမန်ရက်သားတွေကိုအခြေခံဖွဲ့စည်းထားတဲ့ YMBU လို့ခေါ်တဲ့ဗုဒ္ဓကလျာဏယုဝအသင်းမျိုးတွေပါဝင်ခဲ့ပါတယ်ဒီတဲ့စောတဲ့မြန်မာနိုင်ငံရဲ့တမိုင်းကျောင်းတွေမှာလည်းလူဖွဲ့စည်းပြဿနာတွေနိုင်ငံချင်းပြိပက္ခတွေမှာလည်းဘာသာရေးအသင်းဖွဲ့တွေကဂျာဝင်ဆောင်ရွက်ခဲ့တာတွေရှိပါတယ်အထူးသဖြင့်ခရီးယံတိုင်ဝမ်ဟာခစ်မီဆုံးနဲ့ဖွံ့ဖြိုးအတိုးတက်ဆုံးလူဖွဲ့စည်းဖြစ်လာခဲ့တာဟာခရီးယံဘာသာရေးအသင်းဖွဲ့တွေရဲ့ဂျာဝင်ဆောင်ရွက်မှုဦးစီးဦးဆောင်ပြုမှုတွေပါဝင်ပါတယ်ကျွန်တော်ကိုရီးယားနိုင်ငံကိုရောက်တော့ဆိုးမြုံမှာရှိတဲ့ခရီးယံဖျားချောင်းတစ်ခုအကြောင်းကိုသိခဲ့ရပါတယ်အဲ့ဒီဖျားရှိခိုးချောင်းဟာကိုရီးယားနိုင်ငံသူနိုင်ငံသားတွေရဲ့လွတ်လပ်မှုတိုက်ပွဲမှန်သမျှစခန်းချရာနေရာတစ်ခုဖြစ်ပါတယ်ဖက်စစ်ဂျပန်နဲ့ကျူးကျော်တဲ့ခေတ်ဒီမိုကရေစီလှုပ်ရှားတဲ့ခေတ်စတဲ့ခေတ်ဆက်ဆက်လွတ်လပ်မှုတိုက်ပွဲတွေကိုထောက်ခံခဲ့တဲ့တမိုင်းဝင်ဖျားရှိခိုးချောင်းကြီးတစ်ခုပါအလားတူပဲပေါ်တူဂီဖုန်းတော်ကြီးတစ်ပါးဟာမြေရဲပင်လယ်တိုင်းရွတ်လည်လာပြီးအရှိတောင်အာရှနဲ့တရုတ်အိန္ဒိယတို့အကြောင်းကိုတမိုင်းမှတ်တမ်းတစ်စောင်ပြုစုနိုင်ပြီးဥရောပတိုက်သားတွေကိုဘုဒ္ဓတမျှဝေပေးနိုင်ခဲ့တာကြောင့်အရှိနဲ့အနောက်ဆက်သွယ်ရေးဟာပိုပြီးတော့မြန်ဆန်စေခဲ့ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာလည်းအလားတူဖြစ်ရမျိုးတွေအများကြီးရှိပါတယ်တမန်ရက်သားကိုအခြေခံတဲ့ဘာသာရေးအဖွဲ့အစည်းတွေသာမကပဲတန်ခါအဖွဲ့အစည်းတွေပါတရားမျှတမှုနဲ့လွတ်လပ်မှုတိုက်ပွဲအဆက်ဆက်မှာပါဝင်ခဲ့ကြပါတယ်ဘုဒ္ဓဘာသာအများစုနေထိုင်တဲ့ကျွန်တော်တို့နိုင်ငံဟာလွတ်လပ်မှုနဲ့ပတ်သက်လာရင်ပိုပြီးတန်ဖိုးထားကြပါတယ်တစုံတစ်ယောက်ကဖြစ်စီကျန်းစာတစ်ဦးကဖြစ်စီညွန်ကြားစီကနေအတိုင်းညှင်းပယ်ခွင့်မရှိဘဲလက်ခံရမယ်ဆိုတာမျိုးမဟုတ်ပါဘူးဘယ်သူပြောတာပဲဖြစ်ဖြစ်ချက်ချင်းလက်ခံလိုက်တာမျိုးမဟုတ်ဘဲကိုယ်တိုင်တကယ်ယုံကြည်မှလက်ခံပါလို့ဗုဒ္ဓမြတ်စွာဘုရားကမိန့်ကြားခဲ့ပါတယ်ဒါဟာလူပေါ်မှာအရေးကြီးဆုံးလူခွင့်ရေးဖြစ်တဲ့လွတ်လပ်စွာတွေးခေါ်ခွင့် Freedom of Thought ကိုပေးခဲ့တာပဲဖြစ်ပါတယ်ကျွန်တော်အချင်းောင်ထဲမှာရှိစဉ်ကာလအတွင်းနိုင်ငံရေးအကျဉ်းသားတွေဖြစ်တဲ့တန်ဃာတော်တွေနဲ့အတူနေခဲ့ရပါတယ်တန်ဃာတော်တွေဟာအကျင့်တိလာရအင်မတန်ဖြူစင်ပြီးကြည်ညိုစရာလည်းကောင်းလာပါတယ်အထူးဖြင့်ဓမ္မစရိယလို့ခေါ်တဲ့ယဟန်ပညာရှိပွဲမျိုးရထားတဲ့ဆရာတော်တွေလည်းပါဝင်နေတာကြောင့်အရှင်ဖျားတို့ဘာကြောင့်ဒီလိုမျိုးလုခက်ကြတာလဲလို့ကျွန်တော်ရှောက်တင်ပူပါတယ်ဆရာတော်တစ်ပါးကတော့ဓမ္မနဲ့အရဘတိုက်ပွဲမှာဓမ္မဘက်ကယက်တီတိုက်ပွဲဝင်နေတဲ့တကာတို့ရဲ့ဒုက္ခဟာဆရာတော်တွေရဲ့ဒုက္ခလို့တသားတည်းခံယူတာကြောင့်ဆိုပြီးခတ်တူတူမိန့်ကြားခဲ့ပါတယ်ကျွန်တော်နဲ့အတူတာဝရီအချင်းထောင်မှာနှစ်တော်ကြာနေထိုင်ခဲ့တဲ့ဆရာတော်တစ်ပါးရှိပါတယ်အခုတော့အဲ့ဒီဆရာတော်ဟာအမေရိကမှာသတင်းသုံးနေပါတယ်ဆရာတော်ကဗုဒ္ဓဘာသာဝင်ရဲ့ဩဃာသဂရုကံအကြောင်းကိုကျွန်တော်ကိုဆွံ့နှစ်တင်ပြပါတယ်ဩဃာသဂရုကံရဲ့ပထမပိုက်ဟာရှစ်ခိုးတဲ့ပိုက်ဖြစ်ပြီးဒုတိယပိုက်ကတော့ဆုတောင်းတာဒါမှမဟုတ်တစ္ဆာအဋ္ဌံပြုတာဖြစ်ပါတယ်အဲ့ဒီဆုတောင်းပိုင်းတစ္ဆာအဋ္ဌံပြုတဲ့အပိုက်ကိုတည်တည်ချာချာနားလည်ခဲ့မယ်ဆိုရင်လွတ်လပ်မှုရဲ့အဓိပ္ပာယ်ကိုအများကြီးနားလည်လာလိမ့်မယ်လို့ကျွန်တော်ကိုပြောပြပါတယ်အပယ်လေးပါးအကြောင်းကတ်သုံးပါးအကြောင်းနောက်ဆုံးဝိပ္ပတိတရားနဲ့ပြဿနာတရားတွေအထိတစ်ခုချင်းစီအတိတ်ပဲသိဖို့လိုတဲ့အကြောင်းကိုရှင်းပြပါတယ်။အဲ့ဒီအားလုံးထဲမှာမှဆရာတော်ကဝိပ္ပတိတရား၄ပါးကိုအထူးပြုပြီးရှင်းပြပါတယ်။အဲ့ဒီဝိပ္ပတိတရား၄ပါးတဲကမှကာလဝိပ္ပတိလို့ခေါ်တဲ့တိလမစင်ကျဲသူတွေရဲ့လက်ထက်မှာလူဖြစ်ရခြင်းအကြောင်းကိုရှင်းပြပါတယ်။ကာလဝိပ္ပတိတစ်ခုတည်းနဲ့တင်ကြံတဲ့ဒုက္ခတွေအကုန်လုံးကြုံတွေ့နေတဲ့အကြောင်းကိုအသေးစိတ်ပြောပြပါတယ်။ဒါကြောင့်တိလမစင်ကျဲသူတွေကိုဖယ်ရှားနိုင်ဖို့အတွက်တန်ခါအဖွဲ့အစည်းတွေပါဝင်ရမယ်ဆိုတဲ့အကြောင်းကိုကျွန်တော်သဘောပေါက်လာပါတော့တယ်။ဘာသာရေးဆိုတာအင်မတန်နှုညံ့သိမ့်မွေ့လာပါတယ်။အရင်းဆိုင်တွေကိုယဉ်ကျေးအောင်အကြမ်းမဖက်ဘဲတွင်တင်ဆုံးမတဲ့တောင်းကိုယူရပါတယ်။ဒီနေရာမှာဘာသာရေးနဲ့နိုင်ငံရေးရောထွေးသင့်မသင့်အငင်းပွားမှုတွေလည်းရှိနေကြပြန်ပါတယ်။ဒါကြောင့်ကမ္ဘာမချင်းမြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့အသင်းဖွဲ့တွေထဲမှာဘာသာရေးအသင်းဖွဲ့တွေရောပါဝင်သလားဆိုတဲ့မေးခွန်းဟာအလွန်မေးသင့်တဲ့မေးခွန်းတစ်ခုဖြစ်ပါတယ်။ကျွန်တော်ကတော့လွတ်လပ်တဲ့အသင်းဖွဲ့တို့ဆိုရမှာဘာသာရေးအသင်းဖွဲ့တွေကိုပါအ အင်အားကောင်းတောင့်တင်းဖို့လိုတယ်လို့မြင်ပါတယ်ဒီနေရာမှာဆရာတော်အရှင်ဆန္ဒတိကရဲ့အဆိုးအမစကားဖြစ်တဲ့ဘာသာရေးရဲ့အဆိုးအမကိုနိုင်ငံရေးမှာအသုံးပြုတင်တယ်ဒါပေမဲ့ဘာသာရေးကိုပြဿနာတစ်ခုအနေနဲ့နိုင်ငံရေးမှာအသုံးမချသင့်ဘူးဆိုတာကိုတော့အမြဲတည်းရှိဖို့လိုတဲ့အကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပ
ါတော့ဘူးအမွေအမြဲတည်ကြံစေအတိတ်ခံပြုပဲ